ချင်းပြည်နယ်မိုးမောင်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့တိုက်ပွဲဖြစ်ရာဒီမြို့တစ်ကုံလော်စီးဟဆတဲ့ကြေးရွာတွေကဒေသခံတွေဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရတာကြောင့်သူတို့စိုက်ပျိုးထားတဲ့ထောင်နဲ့ချီတဲ့မြေပဲဆိုင်ခင်းတွေပျက်စီးဆုံးရှုံးမဲ့အခြေအနေရှိနေပါတယ်။ရန်ကုန်ကလာတဲ့စစ်ရှောင်တွေရဲ့အခက်အခဲသတင်းကိုတော့ကိုဇော်ဝန်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ။
မုံမောင်မြို့နယ်မြို့တစ်ကုံလော်စီဟအနီးကစလောင်းကုန်းတိုက်ပွဲဟာဒီနေ့14ရက်အထိကြာမြင့်လာနေပြီးတိုက်ပွဲဖြစ်ပွားရာကိုဗမော်မုံမောင်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုလေကြောင်းကနေလည်း3-4ချိန်မကတိုက်ခိုက်နေကြောင်းဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားရာဒေသတွင်းကရှမ်းနဲ့ကချင်ရွာသားတွေဟာဗမော်မုံမောင်မြို့တွေအပြင်မန်နောင်နဲ့တခြားရွာကြီးတွေကိုထွက်ပြေးတိမ်းရှောင်နေကြရတာကြောင့်သူတို့စိုက်ပျိုးထားတဲ့တိနံတွေကိုမရိပ်သိမ်းနိုင်ပဲရှိနေပါတယ်။စစ်ပြေဒုက္ခတွေကိုကူညီနေသူတူကတော့ပျက်စီးဆုံးရှုံးရမဲ့တိနံတွေဟာဧကထောင်ထဲချရှိနေတယ်လို့ VOA ကိုအခုလိုပြောပြပါတယ်
။ကျွန်တော်ဒီမြို့တိကုန်းရောဘက်မှာအခုလက်ရှိဒီစိုက်ပျိုးပြီးသားဒါရိပ်သိမ်းဖို့အချိန်ရောက်နေပြီ။ဘာလို့အချိန်ကျနေရနေတယ်လို့ပြောင်းလို့ PTD လို့နောက်ဒီပဲပုံတို့အဲ့လောက်နေဧကထောင်ထဲချပြီးမှအခုကဒါမရိပ်သိမ်းနိုင်တယ်။ရိပ်သိမ်းရမဖြစ်နေရပါဘူး။
အနည်းဆုံးကြေးရွာ7ရွာလောက်ကစစ်ဆောင်4000လောက်တိမ်းဆောင်နေရကြောင်းတိုက်ပွဲပြင်းထန်လာတာနဲ့အမျှနေ့စဉ်ဆိုသလိုစစ်ဆောင်ဥယျာဉ်လည်းတိုးများလာနေကြောင်းပြောပါတယ်။စီဟရွာကနေမိုးဖိန်ကြေးရွာစတင်ကြောင်းမှာခေလုံးနေသူတူကတော့စိုက်ပျိုးထားတာတွေရိတ်သိမ်းနိုင်မှုစစ်ရဆဲစီလို့ကြောင်းပြောပါတယ်
။ဒီပြေဆောင်နေရတဲ့အခြေအနေဆိုတော့တော့ဟိုဖြစ်နေလို့ရှိရင်တော့နှစ်ဖက်စလုံးပေါ်အပြစ်ခတ်ရက်သေးသေးပြီးမှပေါ့တော့ကျွန်တော်တို့တွေကိုအဲ့ဒါလေးတိမ့်ခွင့်ပေးတော့ပူကောင်းတော့ပေါ့တော့သူကမြေသေးတိမ့်တဲ့အချိန်ရောက်နေတယ်ခင်ဗျတချို့ဆိုရင်တော့ဟိုနည်းနည်းပွားတော့မှဟိုပြက်ကြီးလူကြီးသားတော့မှဖြစ်နေတယ်အခုကဟိုပေါ့အချိန်လို့နေတဲ့ပုံစံဖြစ်နေတာပေါ့ကျွန်တော်စိုက်ထားတဲ့ဤကတော့ကျွန်တော်ရွာကြီးတွေကိုအနည်းဆုံးကတော့ဤက400လောက်တော့စိုက်ထားတော့ပေါ့နော်ဒီရွာလေးနဲ့ချုပ်ပြီးမှာပေါ့နော်ကိုပြစ်နိုင်ကြီးလည်းဖြစ်တဲ့အတွက်ကျွန်တော်တို့လည်းတည်ယူပြီးလည်းတွားလို့မရပါလည်းမရဆိုတော့ဆက်ပြေးကြီးကိုပဲအတိအကျဒီပြီးမှာဆက်ပြေးကြတာပေါ့
တိုက်ပွဲဖြစ်ပွားရတဲ့အနည်းငယ်လမ်းနဲ့ကြေးရွာတချို့ကတော့ပုံးရှောင်ပြီးမှမြေပဲနှုတ်နေရကြောင်းပြောပါတယ်စစ်ဆောင်ကချင်ရွာသားတွေကတော့အိမ်မွေးတိရိစ္ဆာန်တွေပါဆုံးရှုံးရမယ့်အခြေအနေရှိကြောင်းကချင်စစ်ဆောင်တွေကိုကူညီဆောင်ရွက်ပေးနေသူတို့ကပြောပါတယ
်ဖီးရဲမြေပဲပြုလို့ချင်းကျွဲသွားတိရိစ္ဆာန်တွေပေါ့ကျောဝဲစလာဒီတိုင်းပဲပြထားခဲ့ရတဲ့ဟာကြီးအများကြီးကျော်ပါတယ်။ယူအမဆိုတည်တဲ့အိမ်တိုင်းရရှိကြတာပဲတော့တချို့ဟာတွေဆိုနွားဆိုရင်ရချီပြီးရှိတဲ့လူတွေလည်းရှိရတယ်။အဲ့ဒါတွေကပြန်ရမနာမရမတော့မရှိဘူးပေါ့တော့ဆရာ။ဒီတိုင်းပဲထားခဲ့ရတာပေါ့
။စီးရီလိလာတုံးတက်သူတွေကတော့ KIA ကတင်ယူထားတဲ့အလောပုံစခန်းဟာပမောမြကြီးနားလမ်းကိုထိန်းချုပ်ထားတဲ့အရေးပါတဲ့ဗျူဟာမြောက်နေရာဖြစ်တာကြောင့်နှစ်ဖက်စလုံးကအလျှော့ပေးမဲ့အခြေအနေမရှိဘဲစစ်ပွဲကရှေ့ကျနိုင်ကြောင်းသုံးသပ်ထားပါတယ်။ဒီရက်ပိုင်းအတွင်းမှာတော့ကချင်ပြည်နယ်အင်ဂျန်ရန်ဝိုင်းမော်မန်စီနဲ့ရွှေကူဘက်တွေမှာလည်းနှစ်ဖက်အကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။မုံမော်မြို့နယ်အတွင်းတိုက်ပွဲတွေကတော့အပြင်းထန်ဆုံးဖြစ်ပြီးလေကြောင်းကနေ့စဉ်တိုက်ခိုက်နေသလိုဒီလ3ရက်နေ့ကလည်း KIA ကတပ်မတော်ရဟယင်တစ်စီးကိုပစ်ချခဲ့ပါတယ်။ဒီကနေ့စစ်ကောင်စီရဲ့တရင်တာရှင်းလင်းပွဲမှာတော့ရဟယင်အပြစ်ခံရတာကြောင့်တပ်မတော်အရာရှိ3ဦးအသက်ဆုံးရှုံးခဲ့ကြောင်းထည့်သွင်းဖြေကြားခဲ့ပါတယ်ခင်ဗျာ။